စီရင်တင်မာနေတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ဖွင့်နဲ့ဆက်နွယ်တဲ့ဆွေဆွေးရွှေတွေနဲ့တပ်မတော်ကဖမ်းဆီးစစ်ဆေးစဉ်ဒေသခံတချို့တိုက်စုံမှုတွေရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်မြောက်မြို့နယ်ခွတ်ဆုံကျေးရွာကဦးစံရွှေလန်းကိုရခိုင်လက်နက်ကင်ဖွင့်နဲ့ပတ်သက်ဆက်နွယ်တယ်ဆိုတဲ့တန်တရားနဲ့ဒီလ9ရက်နေ့မှာပဲတပ်မတော်ကဖမ်းဆီးခဲ့ပြီးနောက်3ရက်ကြာမှတိုက်စုံသွားတာဖြစ်ပါတယ်။တေဆုံသူအသက်41နှစ်အရွယ်ဦးစံရွှေလိုင်းဟာ2019ခုနှစ်မတ်လမှာအဲအဖွေရဲ့တင်တန်းအမှတ်စဉ်30ကိုတက်ရောက်ထားသူတဦးဖြစ်ပြီးစစ်စစ်မင်းမင်းပြီးရေစခန်းသို့ပို့ဆောင်ဖို့လုပ်နေစဉ်လုံချုံရဲတပ်ဖွဲ့ဝင်တဦးရဲ့လက်နက်ကိုလူယူဖို့ကြိုးစားခဲ့တဲ့အတွက်6လိုင်းပြစ်ခတ်အာမှာတေဆုံခဲ့တာဖြစ်ကြောင်းလည်းတပ်မတော်ကမနေ့တုန်းကပဲသတင်းထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လည်းတေဆုံသူဟာမြောက်ဦးမြို့နယ်ခွတ်ဆုံကျေးရွာကလေသမားတဦးဖြစ်ပြီးတေဆုံသူရဲ့ဦးကောင်းတဲ့မျက်နှာတွေမှာရိတ်နှက်တံရတွေတွေ့ရတယ်လို့လည်းဆွေမျိုးတဦးကပြောပါတယ်။
ဟာအဲ့လိုတော့မြင်တော့မြင်နေစင်မတန်ရာကြီးလို့တော့ပြောတာတော့မဟုတ်ဘူးပေါ့နော်အဲ့လိုမျိုးခေါင်းပေါ်မှာဟိုမခက်တယ်မှာပါလာတယ်ဇန်ရာတွေကဒီလိုထိုးရိုက်ထားတဲ့ပုံစံမျိုးတွေတွေ့တယ်ပြီးတော့မထမ်းအောင်မှလည်းတွေ့တယ်ဉာဏ်လုံးလုံးကလည်းအဲ့လိုမျိုးဝင်သွားတယ်ဆိုရဲအယူထားမျိုးပေါ့နော်အဲ့ဒါဘုန်းကြီးကြီးဆက်လိုက်တဲ့အခါကျတော့သူတို့လည်းအမြင်မှန်တာနဲ့ဖြစ်ရှင်ဖြစ်မယ်ဖြစ်ရှင်မယ်မဖြစ်ဘူးအဲ့လိုမျိုးသူများပြောစကားကိုပဲပြောရတာပါမိသားစုဆိုပေမဲ့မိသားစုကလည်းကိုယ်နဲ့ပတ်သက်နေတဲ့အခါကျရင်တိတိကျကျကြီးတော့တိတ်ပြီးတော့လည်းမကြည့်ရတော့ဘူးပေါ့အဲ့လိုမျိုး
ရခိုင်ပြည်နယ်ကလက်နက်ကင်ပဏိပခါတွေတွင်တိုက်ပွဲတွေကြောင့်အရသားတွေထိခိုက်သေဆုံးမှုတွေရှိနေသလိုအာဏာပိုင်တွေဖမ်းဆီးစစ်ဆေးတဲ့သေဆုံးမှုတွေလည်းမကြာခဏကြုံနေရတာပါရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကတော့ရခိုင်လက်နက်ကင်အဖွဲ့နဲ့အစိုးရတပ်ကြားတိုက်ပွဲတွေဆက်တင်ခဲ့တဲ့2018ကုန်ပိုင်းကနေအခုချိန်ထိမြောက်ဦးမြို့နယ်မှာတပ်မတော်ကဖမ်းဆီးစစ်ဆေးတဲ့သေဆုံးသူ9ဦးထက်မနည်းရှိနေပြီလို့ပြောပါတယ်
ဟုတ်ကဲ့မြောက်မှာဆိုလို့ရှိရင်တော့ရခိုင်ကလည်းပဲဒီလက်တာကဖမ်းဆီးတဲ့ဖြစ်ပြန်ရင်ဈေးမှာလည်းပဲအဲဒီစစ်ကြောရင်မှာကိုတည်း3ယောက်ပြောတာဖြစ်တယ်အဲပြီးတော့ဒီပေါက်တော့ပြင်ကြေးရွာကလည်း3ယောက်4ယောက်ခုပြောက်ဆိုတော့ကျွန်တော်တို့5ယောက်လောက်ရှိပါပြီခင်ဗျာဒီစစ်ကြောရင်မှာကိုပြေးတာလေ
တမတော်ထုတ်ပြန်ချက်မှာတော့အကြံဖက်အဖွဲ့ဝင်ဖြစ်သူရဲ့အလောင်းကိုလှုပ်ထုံးလုံးနေတဲ့ညီဆက်လက်ဆောင်ရွက်ဖို့ဒေသခံရေးစခန်းကိုအနံခေကြောင်ဖော်ပြထားပါတယ်။မြောက်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကတော့ဖမ်းဆီးခံရသူတွေကိုဥပဒေနဲ့ညီဆောင်ရွက်ဖို့လိုအပ်တယ်လို့လည်းပြောပါတယ်
။ကျွန်တော်တို့ကတကယ်လို့များဒီပြည်ဆုံးသွားတဲ့သူတွေဟာအဖွဲ့နဲ့ဆက်နွယ်မှုရှိတယ်။တပ်ဖွဲ့ဝင်ဖြစ်ခဲ့လျင်လည်းဥပဒေနဲ့အညီတရားစွဲဆိုပြီးတော့အမှုရေဆိုင်တဲ့နဲ့အမှုဖွင့်တဲ့နဲ့အပြီးမှပြစ်တာအနေအထားသူတို့ကပြစ်ပေးတဲ့လို့မြင်တယ်ဒီလိုမျိုးဒီစစ်တော်ရဲမှာပေါ်တယ်ကလူအသက်တစ်ချောင်းကိုဟောဒီစေအောင်ကြီးမြင်းပန်းနှိမ့်ဆက်တယ်စေတော်အောင်ကြီးဒီလိုမျိုးစစ်တယ်ဆိုတာကတော့ဒါဟာလူခွင့်ရတစ်ခုကိုချိုးဖောက်တာလည်းဖြစ်တယ်ပြီးတော့နိုင်ငံသားအခွင့်အရေးတွေကိုလည်းပဲချိုးဖောက်တာဖြစ်တယ်လို့ကျွန်တော်တို့ကတော့ဘယ်လိုပဲယူဆပါ
ရခိုင်လက်နက်ကင် AA နဲ့ဆက်နွယ်တယ်ဆိုတဲ့တန်တရားနဲ့တပ်မတော်ကစနေနေ့မှာပဲဖမ်းဆီးခဲ့တဲ့ရန်ပင်မြို့နယ်အလေးရှောင်းချေွာကဒေသခံတဦးဟာလည်းပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့ကရေးစခန်းမှာကိုကိုကိုဆုံးစီရင်တော့တယ်လို့တပ်မတော်ကတင်ထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့ April လအစောပိုင်းကလည်းပုံရုံးမြို့နယ်ကဖမ်းဆီးခံထားသူ9ဦးကိုတပ်မတော်ရေရင်နဲ့ခေါ်ဆောင်စဉ်သူ့ကြိတ်မင်းမြန်းခဲ့တဲ့ဗီဒီယိုဖိုင်တစ်ခုပြန်နိုင်ခဲ့တဲ့အတွက်ဝေဖန်တန်တွေနဲ့ထွက်ပေါ်ခဲ့တာပါတပ်မတော်ကတော့စီကန်းနဲ့မညီတဲ့တပ်မတော်သားတချို့ကိုအရေးယူမှာဖြစ်ကြောင်းပြောဆိုထားပါတယ်ရခိုင်ပြည်နယ်ကလက်နက်ကင်ပဏိပခါတွေအတွင်းအရသားတွေဖမ်းဆီးခံရတာထိခိုက်တိုက်စုံတာတွေရှိနေတဲ့ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးဖွဲ့တွေကလည်းစိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုထားကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်ကနေသတင်းပေးပို့ထားတာပါခင်ဗျာ